အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ်ချုပ်ဆိုနိုင်မှုကိုလက်ရှိအစိုးရတပ်တန်းတွင်အကောင့်အထည်ဖော်ဆောင်ရွက်သွားနိုင်အောင်ကြိုးစားသွားမယ်လို့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့ပါလေ။ဒါအပြင်အဲ့ဒီလိုစာချုပ်ချုပ်ဆိုပြီးရင်ပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ကိုရယူသွားမှာဖြစ်တယ်လို့လည်းဝန်ကြီးဦးအောင်မင်းကပြောပါလေ
။တကယ်တော့ဒီစာချုပ်ရဲ့အဓိပ္ပာယ်လေးကရှင်းရှင်းလေးပါခင်ဗျာ။Nationwide ceasefire agreement ပဲဖြစ်တဲ့အတွက်နှစ်ဖက်တပ်တွေချုပ်ဆိုရမယ့်စာချုပ်ဖြစ်တယ်။ဒါစာချုပ်ပြီးတဲ့အခါမှာလဲကျွန်တော်တို့ကရိုမစ်ဘက်မှဘာရေးထားလဲဆိုရင်စာချုပ်ကိုလက်မှတ်ထိုးမယ်။ပြီးလို့ရှိရင်လွှတ်တော်ကိုတင်ပြပြီးတော့အတည်ပြုချက်ယူမယ်ဆိုတာကကျွန်တော်တို့ကဒီစာချုပ်ကြီးကိုခိုင်ခိုင်မာမာဖြစ်စေချင်တယ်။ငြိမ်းချမ်းရေးကိုတကယ်ရယူချင်တယ်ဆိုတဲ့ဆန္ဒအစ်စ်မှန်ရှိတယ်ဆိုတာကိုကျွန်တော်ကတက်တည်ပြတဲ့အနေနဲ့လွှတ်တော်ကိုကျွန်တော်တီးပြီးတော့မှဒါကိုတင်ပြပြီးအတည်ပြုချက်ရယူမှာဖြစ်ပါတယ်။
ပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့တင်ပြချက်တွေအပေါ်လွှတ်တော်ကိုယ်စားလှယ်၅ဦးကပြန်လည်ဆွေးနွေးခဲ့ရမှာ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆောင်လှည့်ထံကအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုရမှာလက်မှတ်မထိုးခင်အဲ့ဒီစာချုပ်နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာချပြဆွေးနွေးသင့်တယ်လို့ဆွေးနွေးခဲ့ပါတယ်
။ဒါရီကြောင့်အခုလူလက်မှတ်မထိုးရသေးခင်အချိန်ကလေးကဒီစာချုပ်ကိုပြည်ထောင်စုလွှတ်တော်ကြီးမှတင်ပြချင်းလွှတ်တော်ကိုယ်စားလှယ်များလည်းသိရှိဆွေးနွေးခွင့်ရချင်းသူအပြင်မှတ်တမ်းတင်ချင်းပြုလုပ်ထားခြင်းဖြင့်လက်မှတ်ထိုးရမှာပါဝင်ရမယ့်လွှတ်တော်ဥက္ကဋ္ဌကြီးများဟာလွှတ်တော်ရဲ့ mandate ရရှိပြီးပုံမူခိုင်မာတဲ့ပြည်ပြင်တဲ့ကူစားပြုမှုဖြစ်စေလိုတဲ့အပြုတ်သဘောမျိုးနဲ့တင်ပြခြင်းဖြစ်ပါတယ်
။နောက်ထပ်ပါဝင်ဆွေးနွေးခဲ့တဲ့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကမတရားသိမ်းဆက်သွယ်မှုဥပဒေဟာလက်ရှိတည်ဆဲဥပဒေဖြစ်နေသေးတဲ့အတွက်မတရားသိမ်းဖြစ်ကြေညာခံထားရတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစေးစာချုပ်ချုပ်ဆိုတာဟာဥပဒေကြောင်းအရတရားဝင်မဝင်စဉ်းစားသင့်တယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ
်။အခုလက်နက်ကိုင်ပြည်ပကဖြစ်နေတဲ့အဖွဲ့စည်းအလုံးလူလူဟာမတရားသိမ်းကြေညာခံထားတဲ့အဖွဲ့စည်းတွေဖြစ်တယ်။ဥပဒေကပုံမှန်စက္ကွန်၁စက္ကွန်၂ဆိုတာနိုင်ငံအကျဉ်းသမားဖြစ်ခဲ့မှုတဲ့ပုံကူတွေနဲ့အမတန်ရင်မာတဲ့ပုံမှန်တွေပါ။မတရားသိမ်းကြေညာခံထားတဲ့ပုံကူတွေနဲ့ဆက်ဆံမင်းအဲ့ဒီပုံမှန်တွေနဲ့အချိန်မီးရေးယူခံရတတ်ပါတယ်။အဲ့တော့ဒီဥပဒေရှိနေသေးတဲ့ကာလမှာဒီပုံကူများနဲ့ဒီအသင်းဖွဲ့များနဲ့ရတဲ့သဘောတူညီချက်ဟာဥပဒေရောင်းရတရားဝင်ဝင်ဆိုတာကဥပဒေကြွားချင်းတဲ့ပုံကူတွေအလေးနဲ့ထားပြီးတရားဝင်ဝင်စဉ်းစားဖို့တင်ပြဖို့ဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးဝင်ကြီးဦးအောင်မင်းကမတရားသိမ်းဆက်သွယ်မှုဥပဒေကိုပယ်ဖျက်ဖို့မဖြစ်နိုင်သေးဘူးလို့အခုလို့ပြောပါတယ်
အခုကတော့ကျွန်တော်တို့ကသူ့ကိုမယုံကိုသူ့မယုံနဲ့ဒီလိုဖြစ်တဲ့အခါကျတော့ပုံမှန်စက္ကွန်တစ်ကိုစောပြီးဖြုတ်ရမယ့်ဥစ္စာကိုမဖြုတ်နိုင်မဖြုတ်နိုင်တဲ့အခါကျတော့ကျွန်တော်တို့ကသူတို့ကိုသွားစကားပြောတာတောင်မှဦးအောင်မင်းရှိမှာအပြစ်ရှိတယ်အဲ့တော့ကျွန်တော်ကဦးအောင်မင်းကဘာကြံရလဲဆိုတော့ presidential order လို့ပြောတဲ့သမ္မတကြီးရှိရနေအမိန့်ကိုတောင်းရသမ္မတကြီးပေးတဲ့အမိန့်နဲ့ပဲကျွန်တော်ကသွားပြောရတာဖြစ်တဲ့အကယ်၍ဦးအောင်မင်းကိုစက္ကွန်တစ်နဲ့ဆွဲလာမယ်ဆိုရင်တော့ presidential order နဲ့ကာကွယ်ဖို့အတွက်ပြင်ဆင်ထားတယ်ဆိုတော့တင်ပြပါတယ်
တနိုင်ငံလုံးပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့အတွက်တိုင်းရင်းသားဒေသတွေမှာတမတော်ဘက်ကစီရေးပြင်ဆင်တာတွေလျှော့ချဖို့လိုတယ်လို့ဒေါ်နန်းစီဝါကသွင်းတွေးခဲ့ပါလေ
။ကရင်ပြည်နယ်ဖားပွန်မဲဆန္ဒနယ်ဘက်မှာရှိနေတဲ့ဒီတမဟာငါဘက်မှာလည်းပဲတမတော်ဘက်ကစစ်စင်ရေးဆောင်ရွက်ဖို့ဆိုပြီးတော့ဟိုတည်င်းတွေကြားလာရပါတယ်။ဒါကတော့တည်င်းအတိအကျမဟုတ်ပေမဲ့တချို့ကတော့အထောက်အထားတွေနဲ့ကိုတက်ကခြိတက်ပြီးတော့အဲ့ဒီမှာအင်အားတွေကိုအသုံးပြုလာတာကိုတွေ့ရတယ်လို့ပြောတဲ့အတွက်ကြောင့်ပေါ့နော်။ဒီတစ်ဖက်မှာရှိတဲ့လက်နက်ကန်အဖွဲ့အစည်းတွေအတွက်ယုံကြည်မှုတွေရွတ်လွန်းနေတာကိုလည်းတွေ့ရပါတယ်ဒီလိုမျိုးမဖြစ်စေဖို့အတွက်နှူးနှစ်ဖက်ကိုစစ်စင်ရေးတွေကိုဖြေလျှော့ပေးဖို့လည်းလိုအပ်ပါတယ်လို့ကျွန်မယူဆပါတယ
်ပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့တင်ပြချက်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေကိုပြည်ထောင်စုလွှတ်တော်မှာမှတ်တမ်းတင်ထားလိုက်ပါတယ်တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တချို့ဟာနိုင်ငံတော်သမ္မတနဲ့နေပြည်တော်မှာလာမယ့်စက်တင်ဘာလ9ရက်နေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်အဲ့ဒီလက်မှတ်ရေးထိုးရမှာတိုင်းရင်းသားတွေဘက်ကအဖွဲ့အစည်းအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုတောင်းဆိုထားပြီးအစိုးရဘက်ကအဖွဲ့15ဘွဲ့နဲ့သာအရင်လက်မှတ်ထိုးထားဖို့ပြောထားပါတယ်လက်မှတ်ရေးထိုးဖို့အတွက်အဲ့ဒီအချက်မှာညှိနှိုင်းမရသေးတာဖြစ်ပြီးလက်မှတ်ရေးထိုးနိုင်ခဲ့မယ်ဆိုရင်စာချုပ်ချုပ်ဆိုပြီးနောက်3လအတွင်းနိုင်ငံရေးစုနေဘွဲ့တွေစတင်ရမှာဖြစ်ပါတယ်ခင်ဗျာ